အင်ဒိုနီးရှားတနိုင်ကလုံးကိုဗစ်ကာကွယ်ဆေးထိုးမဲ့အစီအစဉ်တွေကိုဇန်နဝါရီလ13ရက်နေ့မှာစတင်မယ်လို့ကျန်းမာရေးဝန်ကြီးကအင်္ဂါနေ့မှာပြောပါရယ်ကမ္ဘာမှာစတုတ္ထမြောက်လူဦးရေအထူးထပ်ဆုံးဖြစ်တဲ့အင်ဒိုနီးရှားဟာအရှေ့တောင်အာရှမှာတော့ကာယောဂါနဲ့အဆိုးဆုံးရင်ဆိုင်နေရတဲ့နိုင်ငံလေးဖြစ်ပါတယ်။ဂျကာတာမြို့မှာစတင်မဲ့ကာကွယ်ဆေးတိုးအစီအစဉ်ကိုသမ္မတဂျိုကိုဝီဒိုဒိုကိုယ်တိုင်ပထမဆုံးဆေးတိုးခံပြီးစတင်မှာဖြစ်တယ်လို့နောက်နှစ်ရက်မှာတော့အခြားဒေသတွေမှာစတင်မယ်လို့ဝန်ကြီးဘူဒီဂူနာဒီစာဒီကင်ကကြေညာချက်ထဲမှာပြောထားပါတယ်။တရုတ်နိုင်ငံထုတ်ဆီနိုဗက်ကုမ္ပဏီထုတ်ကာကွယ်ဆေးအလုံးရေတည်ထမ3တန်းကိုဦးစားပေးထိုးမဲ့သူတွေထဲမှာရှေ့ရန်ကကျန်းမာရေးဝန်ထမ်းတွေပါဝင်တယ်လို့အစိုးရကအစိုးပိုင်းမှာပြောထားပါတယ်။ကိုရိုနာဗက်လို့ခေါ်တဲ့ Sinovac ကုမ္ပဏီရဲ့ကာကွယ်ဆေး3တန်းကိုအင်ဒိုနီးရှားကလက်ခံရရှိထားပါပြီ။ကျန်းမာရေးဝန်ထမ်းတွေပြင်တော့ကာကွယ်ဆေးအပေါ်လူမှုအသိုင်းအဝိုင်းအတွင်းယုံကြည်မှုရလာအောင်ဒေသအုပ်ချုပ်ရေးမှူးတွေစီထုတ်ခံနေတယ်လို့ဝန်ကြီးဘူဒီကပြောပါရယ်။အရေးပေါ်ကာကွယ်ဆေးတို့အစီအစဉ်စတင်ဖို့အင်ဒိုနီးရှားအစားအစာနဲ့စေဝါထိန်းချုပ်ရေးအစီအစဉ် BPOM ကအတည်ပြုချက်ထွက်မလာခင်ဝန်ကြီးဘူဒီရဲ့ကြေညာချက်ထွက်လာတာပါ။အင်ဒိုနီးရှား၊ဘရာဇီးလ်နဲ့တူရကီနိုင်ငံမှာလူတွေနဲ့ဆန္ဒနေတဲ့ကာကွယ်ဆေးရကြဖြတ်ရလာတွေထွက်လာတာနဲ့အရေးပေါ်ကာကွယ်ဆေးအသုံးပြုဖို့အတည်ပြုမယ်ဆိုပြီးတော့ BPOM ကပြောဆိုထားတာပါ။ West Java ပြည်နယ်မှာနောက်ဆုံးအဆင့်ဆန္ဒနေတဲ့ကာကွယ်ဆေးရလာတွေကို Sinovac နဲ့အတူအင်ဒိုနီးရှားအစိုးရပိုင်း BioPharma ကကြီးကြပ်ဆောင်ကြဉ်နေတာလည်းဖြစ်ပါတယ်။ကိုရိုနာဗက်ကာကွယ်ဆေးရဲ့ဆန္ဒမှုအစောပိုင်းရလာတွေမှာဆေးအာနိသင်ထိရောက်မှုက 97.25 ရာခိုင်နှုန်းရှိတယ်ဆိုပေမဲ့ဘရာဇီးနိုင်ငံမှာတော့ 90 ရာခိုင်နှုန်းကျော်တွေ့ရကြောင်းသုတေသီတွေကပြောပါတယ်။ရလာအပြည့်စုံကိုတော့ကုမ္ပဏီကမထုတ်ပြန်သေးပါဘူး။ BioPharma က Sinovac ကုမ္ပဏီရဲ့ကာကွယ်ဆေး 9,600 ကိုပြည်နယ်34ခုမှာပေးပို့ထားပါပြီ။အင်ဒိုနီးရှားကကာကွယ်ဆေးလုံး329တန်းမှတ်ယူထားတဲ့အထက်မှာ Pfizer နဲ့ MedPack BioNTech ထုတ်ဆေးတွေအပြင် AstraZeneca ရဲ့ကာကွယ်ဆေးတွေလည်းပါဝင်ပါတယ်။